ိုင်းနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးအခြေအနေမှာရှိနေတာကြောင့်တနင်္ဂနွေနေ့မှာမြို့တော်ဘန်ကောက်နဲ့အနီးတစ်ဝိုက်အသွားအလာကန့်သတ်မှုအသစ်တွေကိုပြန်ပြီးတော့ချမှတ်လိုက်ပါတယ်။တနင်္လာနေ့မှာစပြီးတော့အသက်ဝင်ပြီးတော့တလားတာကြာမြင့်မဲ့အဲဒီကန့်သတ်ချက်တွေထဲမှာဘန်ကောက်မြို့နဲ့အနီးနားကပြည်နယ်တွေမှာစားတောက်ဆိုင်တွေထဲမှာစားတောက်ခွင်ပိတ်ပင်တဲ့အချက်လဲပါဝင်ပါတယ်။အဲဒီဒေသတွေမှာရှိတဲ့ဈေးဝယ်စင်တာတွေကိုလည်းည9နာရီမှာပေးရမှာဖြစ်တယ်လို့လူစုလူဝေးနဲ့ပါတီပွဲအထိမ်းအမှတ်ပွဲတွေဆင်နွှဲရင်လည်းလူ20ထက်မပိုဖို့စီကံချမှတ်လိုက်ပါတယ်။ယောဂကွင်းဆက်ဖြတ်တောက်နိုင်ဖို့နေရာ6ခုကဆောက်လုပ်ရေးလုပ်ငန်းခွင်တွေနဲ့အလုပ်သမားတွေနေတဲ့အင်အားစခန်းတွေကိုလည်းအဝင်ထွက်ပိတ်ထားမှာဖြစ်ပါတယ်။ဆောက်လုပ်ရေးအလုပ်သမား8,000-1,000လောက်နေထိုင်တဲ့အဲ့ဒီအင်အားစခန်း950ကျော်မှာမေလကစပြီးတော့ယောဂပြန်ပွားမှုကွင်းဆက်နေရာ38နေရာရှိခဲ့ပါတယ်။ဆောက်လုပ်ရေးလုပ်သားတွေရဲ့အသွာအလာနဲ့နေရာရွှေ့ပြောင်းချထားမှုတွေကိုစောင့်ချက်စစ်ဆေးသွားဖို့ထိုင်းအာဏာပိုင်တွေအနေနဲ့လမ်းတွေပေါ်မှာစောင့်ချက်စစ်ဆေးရေးစခန်းတွေကိုဖွင့်လှစ်မှာဖြစ်တယ်လို့လည်း Writer's သတင်းကဖော်ပြထားပါတယ်ရှင်။